မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးအရှေ့လယ်ပိုင်းကိစ္စအပါအဝင်နိုင်ငံသားရေးကုန်သွယ်ရေးအကြမ်းဖက်မှုနဲ့ရာဇဝတ်မှုဆိုင်ရာကိစ္စတွေအပြင်ဗြိတိန်မှာရှိနေတဲ့ရုရှားတရှိုးဟောင်းတွေကိုအစိုးရကအစိတ်ခတ်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီခါမှာခင်ဗျာရုရှားအစိုးရကအစိတ်ခတ်ခဲ့တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ကောင်းဆောင်တို့တွေ့ဆုံပြီးပူးတွဲကျင်းပတဲ့ဒင်းနေတာဆင်းလက်မှုအတွင်း EU ကဗြိတိန်နှုတ်ထွက်မဲ့ Brexit ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ်။
Once the Brexit process is concluded and perhaps the UK has left the EU,
Brexit လုပ်ငန်းစဉ်တွေပြီးဆုံးပြီး EU တက်ကဗြိတိန်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်သူတို့ဘာလုပ်မယ်ဆိုတာသူ့အနေနဲ့မသိတဲ့အကြောင်းဒါပေမဲ့ဘလို့ပဲလုပ်လို့သူ့အတွက်ကတော့အဆင်ပြေတဲ့အကြောင်းပြောပါတယ်။အဲ့ဒါဟာအားလုံးဗြိတိန်အားလုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံအကြာကုန်သွယ်မှုတွေဆက်ပြုတ်လို့နေနိုင်မှုပဲအရေးကြီးတဲ့အကြောင်းဗြိတိန်နဲ့အမေရိကန်အကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုအပြစ်တက်နိုင်ဖို့သူ့အနေနဲ့မျှော်လင့်နေတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်ဒါဟာနှစ်နိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တာနဲ့အညီအဲ့ဒီအခွင့်အလမ်းကောင်းကိုအပြစ်ဝအကောင်ထွေဖော်နိုင်အောင်ပူးတွဲလှုပ်ဆောင်သွားမယ့်အကြောင်းသမ္မတထရမ့်ကပြောကြားသွားခဲ့တာပါအမေရိကန်ပြည်ထောင်စုနဲ့အပြန်အလှန်ညှတာမှုရှိတဲ့ကုန်သွယ်ရေးဖြစ်ပေါ်အောင်လှုပ်ဆောင်ပေးတဲ့အတွက်ဝန်ကြီးချုပ်မေကိုကျေးဇူးတင်ကြောင်းလဲသမ္မတထရမ့်ကပူးတွဲတဲ့နေတာရှင်းလင်းမှုအတွက်မှာထည့်သွင်းပြောကြားခဲ့ပါတယ်အစောပိုင်းကတော့ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ရေးကိစ္စမှာဝန်ကြီးချုပ်မေရဲ့အစီအစဉ်အပဒေအပေါ်သမ္မတထရမ့်ကအပြင်းထန်ဝေဖန်ပြောဆိုခဲ့တဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝန်ကြီးဘောရစ်ဂျင်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်တဲ့အကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောနေတာဟာရွှေပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာသက်ဆန်းနဲ့မီးမြန်းကမှပြောဆိုခဲ့တာပါအဲဒီလိုသက်ဆန်းရဲ့ရေးသားမှုတွေဟာ fake news အတုယောင်သတင်းတွေသာဖြစ်တယ်ဆိုပြီးဝန်ကြီးချုပ်မေနဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်မေကတော့ဗြိတိန် EU တွေကနှုတ်ထွက်ပြီးရင်ဗြိတိန်နိုင်ငံအခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့ပြောဆိုမှုကိုသတင်းစာရှင်းလင်းပွဲအတွက်မှာခြေပပြောဆိုခဲ့ပြီးအတ္တလန်တိတ်သမုဒ္ဒရာတစ်ဖက်ချက်စီမှာရှိနေကြတဲ့ဒီနိုင်ငံရဲ့ညီညွတ်မှုရေရှည်တည်တံ့အောင်လှုပ်ဆောင်ရေးဟာနိုင်ငံစလုံးရဲ့တာဝန်ဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။